ရခိုင်ပြည်နယ်မှာအုပ်ချုပ်ရေးနဲ့တရားစီရင်ပိုင်းကိုရခိုင်လက်နက်ကိုင် AA အဖွဲ့ကစတင်လှုပ်ဆောင်နေပြီလို့ပြောဆိုပြီးတဲ့နောက်ပိုင်းကြောက်ဖြူမြို့နယ်မှာ AA နဲ့ဆက်ဆက်သူတွေကိုအကြောင်းကြားပေးဖို့နဲ့ AA အဖွဲ့ရဲ့ထုတ်ပြန်ချက်တွေကိုရက်ွက်တွေမှာကတ်ထားတာတွေ့ရင်သတင်းပေးဖို့တပ်ဆိုင်ရာအုပ်ချုပ်ရေးမှုတွေကိုစစ်ကောင်စီကပြီးခဲ့တဲ့ရက်ပိုင်းမှာပြောဆိုထားတယ်လို့ကြောက်ဖြူမြို့နယ်ပြည်နယ်လွှတ်တော်ကိုယ်စားလှယ်ဟောင်းဦးဖိုးဆန်ကပြောပါတယ
်။အုပ်ချုပ်ရေးမှုဟာတဲ့ကြည့်ကြတော့အရင်ကိုပြည်နယ်ပတ်သက်လို့အေအေရနေရင်သူတို့လက်ကျန်စာတွေပညာရှက်တွေထုတ်တယ်အဲ့ဒီဥစ္စာတွေကိုအရှုံးရွက်ွက်တွေမှာစာတွေလိုက်ပြီးကတ်ထားတယ်ဆိုတဲ့ဥစ္စာတွေကိုတွေ့လို့ရှိရင်အကျုံးကြောပေးရမယ်အတူတူရောကတ်လေးဆိုတဲ့ဥစ္စာတွေကိုခင်ဗျားတို့သိပေးရမယ်ဆိုပြီးအဲ့လိုပြောတာရှိတယ်နောက်ပြီးရင်အေနဲ့ပတ်သက်လို့ဆိုတဲ့လူတွေရှိလို့ရှိရင်ခင်ဗျားတို့ပြင်းပေးရမယ်ဆိုပြီးအဲ့လိုသူတို့ကိုကျောင်းကျောင်းပြဖို့အတွက်မှားတယ်လို့အဲ့လိုပြောတ
ယ်ဗျာ။ဒါအပြင်ကြောက်ဖြူမျိုးနဲ့အပါဝင်မျိုးနဲ့တချို့မှလည်းရဲနဲ့စစ်တပ်ပူးပေါင်းထားတဲ့လုံခြုံရေးတပ်ဖွဲ့တွေကလမ်းသွားလမ်းလာတွေကိုစစ်ဆေးနေတာတွေရှိသလိုကျေးရွာအတွင်းစစ်ကြောင်းတွေဝင်ထွက်သွားလာတာတွေလည်းရှိနေတာပါ။ဒါအပြင်စစ်တွေပေါက်တော့ရသေးတောင်နဲ့ပုံနဲ့ကျွန်းမျိုးနယ်တွေဘက်ကပင်လယ်ပြင်မှာလက်နက်ကြီးပြည့်လေ့ကျင့်တာတွေရှိနေတာကြောင့်တိုက်ပွဲတွေပြန်ဖြစ်လာမှာကိုလည်းဒေသခံတွေကစိုးရိမ်နေကြတယ်လို့ဦးဖိုးဆန်ကပြောပါတယ
်။ကျွန်တော်တို့ကတော့စစ်ပွဲဖြစ်တာကိုတော့မလိုလားဘူးအမြတ်ပြည်သူကဒါပေမဲ့ညီညီချင်းချင်းနဲ့ပဲအဲ့တော့ဒီကျွန်တော်ဒီနိုင်ငံရေးကိစ္စကိုအစိုးရနဲ့အဲ့ဒါဟိုဘက်ကလူတွေကလူရှင်းတဲ့ကိစ္စကလေးပဲသူတို့အကြောသူတို့ဆွေးနွေးအစိုးရဖက်ကလေးဒီလိုရှိရင်ညီညီတိုင်းနေရင်အကောင့်ဆုံးတိရောက်နိုင်ရတော့အကောင့်ဆုံးဖြစ်မယ်လို့ထင်ပါတယ်။ဒီဖြစ်တာကတော့မကောင်းပါဘူးလေ။ဒါပေမဲ့သူအမြတ်ပြည်သူပဲနားတယ်။ဟိုမြောက်ဒီစာရင်ကြည့်တာကတော့ဒီလူတွေပဲဖြစ်တယ်ဆိုတာကိုတော့ကျွန်တော်ကလက်တွေ့လေးဝေးတဲ့တပြင်းလေးတူပါလေးပဲအချိန်မှဖြစ်တော့တဲ့ဥစ္စာမှာဒီလူတွေကတော့တော်တော်ဝင်လာတာကိုခုတက်ကြည့်ကျင်းရဆစ်ချတဲ့အတွက်အဲ့ဒီလိုဆစ်ချတာကိုတော့မကောင်းဘူးလို့တော့မြင်ပါတယ်
။ရခိုင်ပြည်နယ်အတွင်းတိုက်အင်အားတိုးချဲ့တာတွေရှိတယ်လို့ဒေသခံတွေကပြောဆိုနေကြပေမဲ့လည်းစစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းကတော့ညင်းပါတယ်။ရခိုင်ပြည်နယ်အတွင်းအေးအေးရခိုင်လက်နက်ကိုင်အဖွဲ့ထိန်းချုပ်ထားနိုင်တဲ့နေရာအထူးသဖြင့်ရခိုင်ကျေးလက်ဒေသတွေမှာအေကတရားစီရင်ရေးလှုပ်ဆောင်နေတာရှိသလိုတစ်ဖက်မှာလည်းစစ်ကောင်စီဘက်ကလုံခြုံရေးတင်းကျပ်တာနဲ့အေအဖွဲ့နဲ့ဆက်ဆက်သူတွေကိုသတင်းပေးဖို့ပြောဆိုထားတာပါအခုလိုတက်တဲ့အေအဖွဲ့အကြားရခိုင်ပြည်နယ်အတွင်းအားပြိုင်မှုတွေကြောင့်စစ်ပွဲတွေပြန်ဖြစ်လာမှာကိုဒေသခံတွေကစိုးရိမ်နေကြပါတယ်ခင်ဗျာ